တော်ဆင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမော်ပန်ပြေးကြပါရဲ့လားခင်ဗျာ VO American တိုင်း2018ခုနှစ်ဇွန်လ4ရက်တနင်္လာနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00 Washington DC မြို့တော်ကနေလိုင်းလွင်မီတာ1925ရို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ဂွာတီမာလာမှာမိတောင်ပေါက်ကွဲမှုကြောင့်အနည်းဆုံးလူ25ဦးသေဆုံးသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအထေကံဘုံးဖောက်ခွဲခဲ့တဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကစစ်တပ်ထိပ်တန်းခေါင်းဆောင်3ဦးကိုရာထူးပြောင်းရွှေ့ခံထားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်မှတ်သိအောင်လည်းအတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။တတိယအကြိမ်မြောက်27ရာစုငင်းငင်းရေးညီလာခံကိုဒီလကုန်ဇွန်လ30ရက်နေ့လောက်မှာကျင်းပသွားဖို့အစိုးရကရာထားတယ်လို့သမရယုံကပြောပါတယ်။
ကျွန်တော်ကတော့ငွေရင်းနေတဲ့အစပြေရည်ရှင်တို့တတိယစီစောက်ကနေကျွန်တော်တို့ကကြားရတာလည်းရပေါ့နော်အဲ့တော့တို့ကဒီကဘက်မှာတို့ကျန်စင်းနေပြီးတော့
သမရယုံပြောခွင့်ရဥစော်တီကြောကြသွားတာပါဒီအကြောင်းနဲ့အတူတိုင်းသားဒေတာစစ်ပွဲတွေရရေးဆန္ဒပြသူတွေရင်ဆိုင်နေရတဲ့တရားရေးအခြေအနေနောက်ဆုံးအခြေအနေတွေကိုတင်ဆက်မှာဖြစ်တယ်လို့အမေရိကန်တရုတ်ကွန်တွယ်ရေးတင်းမာမှုနောက်ဆုံးအခြေအနေတွေကိုလည်းပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မမရပြစင်အောင်လို့ကြောပြပေးပါအောင်ဗျာ
ဂွတ်တီမာလာနိုင်ငံမြို့တော်ဂွတ်တီမာလာမြို့အနီးကမိတောင်ပေါက်ကွဲပြီးအနီးနားမှာရှိတဲ့ကျေးရွာတွေထဲချော်ရည်တွေထူထပ်တဲ့မိခိုးတွေပြာတွေဖုံးလွှမ်းသွားတဲ့အတွက်အနည်းဆုံးလူ25ဦးသေဆုံးသွားတယ်လို့ဘေးအန္တရာယ်ကူညီကာကွယ်ရေးဌာနကပြောပါတယ်မိတောင်ပေါက်ကွဲမှုကြောင့်လူပေါင်းတသန်းကျော်ကိုထိခိုက်သွားစေတာမှာမိတောင်အနီးဝန်းကျင်မှာရှိတဲ့ဒေသခံ3,100ကျော်ကိုဘေးကင်းရာရွှေ့ပြောင်းပေးခဲ့ရပြီးဒဏ်ရာရသူ20ကျော်ကိုလည်းကုသမှုပေးနိုင်မှုကျန်းမာရေးဌာနတွေကိုခေါ်သွားခဲ့တယ်လို့ဘေးအန္တရာယ်ကူညီကာကွယ်ရေးအရာရှိတွေကပြောပါတယ်။ဂွတ်တီမာလာနိုင်ငံထဲကခရိုင်3ခုမှာပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးဝန်ထမ်းတွေကလိုက်လံရှာဖွေနေတယ်လို့ဆိုပါတယ်။ချော်ရီတွေဟာချောင်းတစ်ခုကိုကျော်ပြီးတော့ချောင်းတစ်ခုတစ်ဖွဲရိုဒီယိုကြေးရွာတွေကိုစီးဝင်သွားတာကြောင့်မိလောင်သူတေဆုံးသူတွေရှိခဲ့ကြောင်းရွာကနေကိုသူတို့အနေနဲ့ဘေကင်းရာကိုကဲထုတ်နေကြကြောင်းဂွတ်တီမာလာအမျိုးသားဘေးအန္တရာယ်ကူညီကာကွယ်ရေးဌာနပူးပေါင်းဆောင်ရည်ရည်မှုဆာဂျီယိုကာဗာညက်စ်ကပြောပါတယ်အဲရိုဒီယိုကျေးရွာကအိမ်တအိမ်ကိုမိလောင်သွားတဲ့အတွက်လူ၄ဦးသေဆုံးပြီးတော့မိလောင်ပေါက်ကွဲတာကိုကြည့်နေကြတဲ့ကလေးငယ်၂ဦးဟာလည်းမိလောင်ပြီးသေဆုံးသွားကြောင်းကာဗာညက်စ်က AP သတင်းဌာနကိုပြောပါတယ
်ကဘူးမြို့အာဖဂန်ဘာသာရေးခေါင်းဆောင်2000လောက်စုဝေးရောက်ရှိနေတဲ့နေရာနားမှာဒီကနေ့တနင်္လာနေ့မှာအသေးခံဘုံခွဲသမားတူကဘုံခွဲတိုက်ခိုက်ခဲ့တာကြောင့်လူ9ယောက်သေဆုံးပြီးလူများပြဒဏ်ရာရခဲ့ပါတယ်။လိုယာဂျာကာလို့ခေါ်တဲ့လူမျိုးစုအကြီးအကဲများနဲ့ဖွဲ့စည်းထားတဲ့ကောင်စီစည်းဝေးကိုလူရနဲ့ချီတက်ရောက်နေချိန်မှာဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပြီးအာဖဂန်တွင်စစ်တိုက်ဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့အသေးခံဘုံခွဲမှုကိုဥပဒေကြောင်းအရပိတ်ပင်ဖို့ပူးတွဲအစ္စလာမစ်ကြီးညာစာထုတ်ပြန်ပြီးဒီခမ်းမကထွက်လာမှအခုလိုတိုက်ခိုက်ခံရတာဖြစ်တဲ့အကြောင်းကပူးမျိုးရဲဌာနတာဝန်ရှိသူတယောက်ကVOA ကိုပြောပါတယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်လို့ဘယ်သူမှပြောကြားခြင်းမရှိသေးပေမဲ့လည်းကဘူးမြို့တွင်ဒီလိုတိုက်ခိုက်မှုမျိုးကိုတာလီဘန်နဲ့ IS အကြမ်းဖက်ထောက်ခံသူတွေလှုပ်ဆောင်လေးရှိကြတာလည်းဖြစ်ပါတယ်လူပေါင်းများစွာတည်စေတဲ့စစ်ပွဲရပ်တန့်ရေးအာဖဂန်အစိုးရနဲ့ညှိနှိုင်းမှုဒီအစည်းအဝေးကိုစီစဉ်ခဲ့ရတာဖြစ်ပြီးအစည်းအဝေးကရတဲ့သဘောတူညီမှုကိုထိတ်တန့်ဘာသာရေးခေါင်းဆောင်ဂိုဂရာနူလာမူရတ်ကဖတ်ပြခဲ့တာကိုအာဖဂန်ရုပ်မြင်သံကြားကနေတိုက်ရိုက်ပြသခဲ့ပါတယ်။အပြစ်မဲ့ပြည်သူတွေတေဆုံးနေရတဲ့စစ်ပွဲကိုရပ်တန့်ရေးနှစ်ဖက်စလုံးကအမီမဖော်ဘဲထောက်ခံခဲ့ကြတဲ့အကြောင်းလည်းသူကပြောဆိုခဲ့တာပါ။
နိုင်ငံတကာနဲ့အီရန်ကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုပြောင်းလဲနိုင်ရေးကြိုးပမ်းဖို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုဟာတနင်္လာနေ့မှာဥရောပသုံးနိုင်ငံခီးစတင်မှာဖြစ်ပါတယ်။ဝန်ကြီးချုပ်နက်တန်ယာဟုဟာဂျာမနီနိုင်ငံကိုပထမဆုံးတွားရောက်ပြီးအဲဒီမှာဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပြီးတော့အဲဒီကနေမှတဆင့်ပြင်သစ်နဲ့ဗြိတိန်တို့ကိုခီးစမှာဖြစ်ပါတယ်။ဗြိတိန်ပြင်သစ်နဲ့ဂျာမနီအပါအဝင်ရုရှားတရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ဟာ2015ခုနှစ်မှာအီရန်နဲ့နျူကလ িয়ার သဘောတူစာချုပ်ချုပ်ဆိုခဲ့ကြတဲ့6နိုင်ငံဖြစ်ပါတယ်။တစ်ဖက်သက်ဆန်ပြီးဆိုးဝါးတဲ့အဲ့ဒီအီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့လအတွင်းကြေညာခဲ့သလိုသူ့အဆိုအရအီရန်ရဲ့ပက်ထင်းတပ်ဒုံးကျည်စမ်းသပ်မှုနဲ့အရှေ့လေပိုင်းဒေသမတည်ငြိမ်မှုကိုဖြစ်စေတဲ့အီရန်ရဲ့ဆုတ်ဖက်မှုတွေကိုထိန်းချုပ်နိုင်တဲ့အီရန်ပေါ်တိုးမြင့်ကန့်သတ်မှုတွေချမှတ်လိုကြောင်းပြောပါတယ်။လက်ရှိသဘောတူညီချက်ဟာအလုပ်ဖြစ်နေတဲ့အတွက်ကြာ9နိုင်ငံကတော့ဒီသဘောတူညီချက်ကိုအခုအတိုင်းဆက်ထားလိုကြပါတယ်။တခြားဆိုးရိမ်မှုတွေကိုပြည်လည်အောင်လှုပ်ဆောင်မှုစ조사တဲ့အနေနဲ့ဖြည့်ဆွက်သဘောတူညီချက်ပြုလုပ်ဖို့သဘောတူကြောင်းဗြိတိန်ပြင်သစ်နဲ့ဂျာမနီတို့ကအကြံပြုထားကြပါတယ်။
တရုတ်ပေါ်မှာအခွန်တိုးကောက်တာတွေအပြင်တခြားနည်းနဲ့အကယ်၍အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသာချင်းချောက်နေမယ်ဆိုရင်အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားဘာကုံသွယ်ရေးစီးပွားရေးသဘောတူညီချက်မှရရှိမှာမဟုတ်တဲ့အကြောင်းမနေ့တုန်းကပဲတရုတ်ကအမေရိကန်ကိုသတိပေးလိုက်ပါတယ်။နှစ်နိုင်ငံကြားကုံသွယ်ရေးဆိုင်ရာတင်းမာမှုတွေကိုညှိနှိုင်းဖို့အတွက်အမေရိကန်ကူးတန်းရောင်းဝယ်ရေးဝန်ကြီး Wilbur Ross နဲ့တရုတ်ဒုဝန်ကြီးချုပ် Liu He တို့မနေ့တုန်းကဘေကျင်းမှာတွေ့ဆုံဆွေးနွေးအပြီးမှာတရုတ်ဘက်ကအခုလိုသတိပေးလိုက်တာလည်းဖြစ်ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုအတွင်းအမေရိကန်နဲ့ကုံသွယ်ရေးမှာတရုတ်ဘက်ကကုံသွယ်ရေးပုံလျံမှုပြနေတာကိုလျှော့ချပေးဖို့တရုတ်ဘက်ကကတိပြုလိုက်တာလည်းဖြစ်ပါတယ်။DRU Thai Egihama စပြီးဆွေးနွေးစဉ်တုန်းကတော့တရုတ်ဘက်ကဝယ်မဲ့အမေရိကန်ကတင်ပို့ခုံအသေးစိတ်ကိုဆွေးနွေးခဲ့ကြပေမဲ့ဆွေးနွေးပွဲပြီးချိန်မှာတော့နှစ်ဖက်သောသဘောတူညီချက်မရတဲ့အပြင်ဆွေးနွေးမှုအသေးစိတ်ကိုလည်းထုတ်ပြောတာမရှိတဲ့အကြောင်း Wilbur Ross ကပြောပါတယ်။မေလလယ်တုန်းက Washington DC မြို့တော်မှာတွေ့ဆုံစဉ်တုန်းကတော့အမေရိကန်ရဲ့လေယာထွက်နဲ့စွန့်ရင်ဆိုင်ရာထွက်ကုန်တွေကိုတရုတ်ဘက်ကဝယ်မယ်လို့ကတိပေးခဲ့တာပါ။အခုဆွေးနွေးပွဲမှာ Ross နဲ့အတူစိုက်ပျိုးရေးဘန္ဒာရေးနဲ့ကုံသွေးရေးတာဝန်ရှိသူတွေလိုက်ပါခဲ့ကြပါတယ်။တရုတ်ဘက်ကတော့ Liu He နဲ့အတူတရုတ်ဗဟိုဘဏ်အကြီးအကဲနဲ့ကုံသွေးရေးဝန်ကြီးတို့လိုက်ပါခဲ့ကြပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1068ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြောက်ကိုရီးယားနိုင်ငံကထိပ်တန်းစစ်ဖက်ခေါင်းဆောင်3ဦးကိုရာထူးအပြောင်းလဲလုပ်လိုက်ကြောင်းမြောက်ကိုရီးယားအခြေဒီကမှာကကောင်ကိုရီးယားအခြေစိုက်ရုံးဟပ်တင်းမှာဖော်ပြထားပါတယ်။ကာကွယ်ရေးဝန်ကြီးပက်ကယုံစစ်နေရာမှာသဘောထားပျော်ပြောင်းတဲ့ No One Chose နဲ့အစားထိုးခန့်လိုက်ပါတယ်။စီဦးစီရာရှိချုပ်ရီမြုံစုနေရာမှာလည်းရီယုံဂီနဲ့အစားထိုးခန့်လိုက်တယ်လို့နိုင်ငံရေးဥဆောင်အဖွဲ့ခေါင်းဆောင်ကင်ဂျွန်ကကလည်းဗိုလ်ချုပ်ကြီးကင်ဆွန်ဂီနဲ့အစားထိုးခန့်လိုက်တယ်လို့အမည်မဖော်လိုတဲ့ကောင်ကိုရီးယားထောင်လိုင်းဌာနအရာရှိကိုကိုးကားပြီးတော့ရုံးဟပ်တင်းမှာဖော်ပြထားပါတယ်။နိုင်ငံရေးဥဆောင်အဖွဲ့ခေါင်းဆောင်ကင်ဂျုံဆက်ကိုရာထူးပြောင်းလဲခံထားတဲ့အကြောင်းကိုတော့မြောက်ကိုရီးယားအစိုးရပိုင်းမီဒီယာမှာပြီးခဲ့တဲ့လကဖော်ပြခဲ့တယ်လို့ဆိုပါတယ်။တောင်ကိုရီးယားအမေရိကန်ပြည်ထောင်စုတို့နဲ့ဆက်ဆံရေးကောင်းမွန်အောင်လှုပ်ဆောင်တဲ့အနေနဲ့အဲ့ဒီရာထူးပြောင်းလဲခံထားမှုကိုပြုလုပ်ခဲ့ခြင်းဖြစ်ကြောင်းစစ်ခေါင်းဆောင်၃ဦးဟာတွေးခေါ်မှုပိုင်းမှာပြုလဲပြောင်းလဲမရှိတဲ့အတွက်အခုလိုရာထူးပြောင်းလဲလိုက်ခြင်းဖြစ်ကြောင်းတောင်ကိုရီးယားထောင်လိုင်းရေးအေဂျင်စီကယုဟပ်သတင်းဌာနကိုပြောခဲ့တယ်လို့ဆိုပါတယ်။အခုလ7ရက်နေ့မှာစင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးတို့ထိပ်သီးဆွေးနွေးပွဲကျင်းပတဲ့အခါနျူကလ িয়ার ဖြတ်သိမ်းရေးသဘောတူညီချက်ရနိုင်ခြေရှိတာကိုစစ်တပ်ဘက်ကလည်းသဘောတူထောက်ခံအောင်အခုလိုပြောင်းလဲမှုတွေပြုလုပ်ခြင်းဖြစ်တယ်လို့တောင်ကိုရီးယားထောက်လိုင်းရေးအေဂျင်စီကပြောပါတယ်။အခုလိုစစ်တပ်အတွင်းထိပ်ပိုင်းဆိုင်ရာခေါင်းဆောင်တွေပြောင်းလဲမှုပြုလုပ်တာဟာမျိုးဆက်ကွာဟမှုကိုပြောင်းလဲတဲ့သဘောဖြစ်နိုင်ကြောင်းလည်းတခြားထောက်လိုင်းရေးသတင်းရပ်ကွက်ကပြောကြောင်းရုံးဟပ်သတင်းမှာဖော်ပြထားပါတယ်။
တရုတ်ကသူ့ပိုင်နယ်လို့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာအမေရိကန်ကသူ့ရဲ့ရေတပ်တင်မောတွေကိုဆက်လက်ပြီးထားရှိမယ်လို့ပြောလိုက်တာဟာစီရေးအရတင်းမာမှုတွေပုံမမြင့်တက်လာစေနိုင်ပြီးအရှိတောင်အရှန်နိုင်ငံတွေအကျိုးစီးပွားကိုထိခိုက်စေနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အနီးကကျွန်းတွေမှာအမေရိကန်ရေတပ်တင်မောတွေကိုဆေလွတ်ထားရှိသွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကမေလ29ရက်နေ့ကပြောခဲ့တာပါအရာကြီးရဲ့စစ်တပ်ကိုပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံအနေနဲ့စတူယန်ကီလိုမီတာ 3.5 တန်းကျယ်ဝန်းတဲ့တောင်တရုတ်ပင်လယ်တွေမှာအမေရိကန်စစ်သင်္ဘောတွေတွာလာနေရဟာသူတို့ပိုင်နယ်ကိုကျူးကျော်တာလို့ယူဆပြီးတိုက်လေယာဉ်တွေနဲ့ဒုံးကျည်တွေကိုသူပိုင်ကျွန်းငယ်လေးတွေမှာတပ်ဖြန့်ချထားလိုက်ပါတယ်။အာရှတွင်း၅နိုင်ငံကလည်းတောင်တရုတ်ပင်လယ်နဲ့ပတ်သက်လို့ပိုင်ဆိုင်မှုအငင်းပွားနေပြီးတစ်ချိန်တည်းမှာပဲတရုတ်နိုင်ငံနဲ့ကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုပြုလုပ်လိုကြပါတယ်။လောလောဆယ်မှာတော့မေလ29ရက်နေ့မှာအမေရိကန်စစ်သင်္ဘောတွေတရုတ်ကသိမ်းပိုက်ထားတဲ့ကျွန်းတွေအနီးမှာတွာလာနေပြီးဗီယက်နမ်နိုင်ငံအရှေ့ဘက်ကျွန်းစုတွေမှာကြောက်ချရနာထားတာကိုတွေ့ရပါတယ်။တရုတ်နိုင်ငံကတော့လုံမြဲအတိုင်းအမေရိကန်သင်္ဘောတွေပြန်လည်ထွက်ခွာတဲ့အထိလိုက်လံစောင့်ကြည့်နေပါတယ်
။တရုတ်နိုင်ငံတင်းနေမြင်ရင်ပြင်မှာ1989ခုနှစ်ဇွန်လ4ရက်နေ့ကပြုလုပ်ခဲ့တဲ့ဒီမိုကရေစီအရေးငြိမ်းချမ်းစွာဆန္ဒပြပွဲအတွင်းတေဆုံးသွားသူတွေနဲ့ပျောက်ဆုံးဖမ်းဆီးခံထားရသူတွေစီရင်အတိအကျကိုအစိုးရအနေနဲ့ထုတ်ပြန်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။အလားတူတောင်းဆိုမှုမျိုးနိုင်ငံကပြုလုပ်နေတဲ့အထက်အမေရိကန်လည်းပါဝင်လာတာဖြစ်ပါတယ်။တရားနည်းမြင့်ရင်မြင့်လှုပ်ရှားမှုပျောက်ကွယ်မသွားရေးအတွက်လှုပ်ရှားနေသူတွေကိုဖမ်းဆီးထောင်ချတာတွေနဲ့အဲ့ဒီဆန္ဒပြပွဲမှာပါဝင်ခဲ့သူတွေနဲ့သူတို့ရဲ့မိသားစုတွေအပေါ်အနောက်ရှက်ပေးတာတွေရပ်တန့်ဖို့တရားနည်းမြင့်အရေးတော်ပုံ29နှစ်ပြည့် အချိန်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြင်ထန်တဲ့ကြေညာချက်ကိုထုတ်ပြန်လိုက်တာပါတရားနည်းမြင်ရင်မြင်ကဒီမိုကရေစီအရေးငြိမ်းချမ်းစွာတောင်းဆိုဆန္ဒပြသူတွေကိုတရုတ်အစိုးရကအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်တချို့ခံမှန်းချက်အရလူပေါင်းထောင်နဲ့ချီတေဆုံးခဲ့တယ်လို့ဆိုပါတယ်ကနေ့အချိန်ထိတရုတ်နိုင်ငံမှာတရားနည်းမြင်ရင်မြင်မှာဖြစ်ပျက်ခဲ့တာတွေကိုထုတ်ဖော်ပြောဆိုခွင့်ပိတ်ပင်ခံထားရဆဲဖြစ်တယ်လို့အဲ့ဒီလှုပ်ရှားမှုမှာပါဝင်ခဲ့သူတွေရဲ့မိသားစုဝင်တွေဟာလည်းအစိုးရရဲ့နောက်ဆက်ပေးမှုတွေကိုခံနေကြရဆဲဖြစ်ပါတယ်အဲ့ဒီဆန္ဒပြမှုဟာတံပြန်တော်လံပုံကံနဲ့လှုပ်ရှားမှုဖြစ်ကြောင်းတရုတ်အာဏာပိုင်ကကင်မွန်းတက်ခဲ့တယ်လို့အဲ့ဒီဖြစ်ရတဲ့ဆိုင်နဲ့အဆုံးသတ်အဖြစ်ဟာအဲ့ဒီကလေးကထွက်ခဲ့ပြီးဖြစ်ကြောင်းလည်းတရုတ်အစိုးရကအကြေညာချေပပြောဆိုခဲ့ပါတယ်။သမ္မတရှီကျင်းပင်အနေနဲ့ဇွန်လ၄ရက်နေ့မှာဖြစ်ခဲ့တဲ့အဲ့ဒီအစုလိုက်အပြုံလိုက်တပ်ဖြတ်မှုကြီးကိုပြန်လည်ဆန်းစစ်ပေးဖို့အတွက်တရားနိုင်ငံမာဒါစ်လို့ခေါ်တဲ့တရားနိုင်ငံမိခင်များဆိုတဲ့အဖွဲ့ကအိတ်ဖွင့်ပေးစာပေးပို့ခဲ့ကြပြီးသူတို့အပေါ်အနောက်ရှက်ပေးမှုတွေကိုလည်းရပ်တန့်ပေးဖို့တောင်းဆိုလိုက်ကြပါတယ်။
ရုရှားနိုင်ငံမှာကျင်းပဖို့ရှိတဲ့နိုင်ငံတကာညီလာခံတစ်ခုကိုတက်ရောက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုရုရှားသမ္မတဗလာဒီမီယာပူတင်ကဖိတ်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဖရော့ဖ်ပျုံယန်းကိုတွားရောက်စဉ်သမ္မတပူတင်ရဲ့ဖိတ်စာကိုပေးခဲ့တာလို့ရုရှားနိုင်ငံသားရေးဌာနပြောခွင့်ရဒီမီထရီပက်စကော့ဖ်ကတနင်္လာနေ့ကသတင်းတောက်တွေကိုမော်စကိုမြို့မှာပြောပါတယ်။စက်တင်ဘာလအတွင်းရုရှားနိုင်ငံဗလာဒီမိုစကော့ဖ်မှာကျင်းပမဲ့ Far Eastern စီးပွားရေးညီလာခံကိုတက်ဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကိုသမ္မတပူတင်ကဖိတ်ကြားခြင်းဖြစ်ကြောင်းဒီမီထရီပက်စကော့ဖ်ကပြောပါတယ်
။ဟဝိုင်ပြည်နယ်ဘေးကိုင်းလန်းဒေသကခီလာဝေယာမီတောင်ဆက်မပြတ်ပတ်ကွဲနေတာကြောင့်လူနေရပ်ကွက်တချို့စီသွားတဲ့လမ်းတွေပြတ်တောက်ခဲ့တာကြောင့်မနေ့တနင်္ဂနွေနေ့ကတော့လူ3ယောက်ကိုရဟယင်နဲ့ကယ်တင်ပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ကြရပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မားများသစင်အောင်လို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါလိမ့်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားပါမယ်ပြည်တော်စုညဉ့်ဉေးညီလာခံ27ရာစုပင်လုံးတတိယအကြိမ်အစည်းအဝေးကိုဇွန်လ30ရက်နေ့မှာကျင်းပဖို့အစိုးရကရာထားပြီးနိုင်ငံလက်နက်ကိုင်အဖွဲ့ EU ဘက်ကဒီရက်ကိုအကြမ်းဉျဉ်းအဖြစ်သဘောတူလိုက်ပြီးဖြစ်ပါတယ်ညီလာခံကျင်းပမယ့်ရက်ကိုတော့တိုင်းရင်းသား EU ဘက်ကမကြာခင်ကျင်းပမယ့်အစည်းအဝေးပေါ်မှာမူတည်နေပါတယ်27ရာစုပင်လုံးတတိယအကြိမ်အစည်းအဝေးကျင်းပနိုင်မယ့်အလားအလာနဲ့ပတ်သက်လို့ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့တနင်္ဂနွေလုံးကစ်ကတ်တက်ခဲမှုရစဲရေးသဘောတူစာချုပ် NCA ရတနည်းကိုနှစ်ချိန်ကျင်းပဖို့တတ်မှတ်ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာအခုဆိုရင်မကျင်းပနိုင်တာတနည်းကြာမြင့်ခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့မေလကုန်မှာနောက်ဆုံးကျင်းပဖို့တတ်မှတ်ခဲ့ပေမဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင် EAO အဖွဲ့တွေမေလကုန်ပိုင်းကအလွတ်သဘောတွေ့ဆုံပြီးတဲ့နောက်မှာဇွန်လအတွင်းမှာကျင်းပဖို့ထပ်မံရွှေ့ဆိုင်ခဲ့ကြပါတယ်လောလောဆယ်မှာတော့ဇွန်လ30ရက်နေ့မှာကျင်းပဖို့အတွက်အစိုးရဘက်ကတတ်မှတ်ရထားခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရဘက်ကလည်းအကြံပြင်းအားဖြင့်ဒီရက်ကိုလက်ခံထားကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေကပြောပါတယ
်။ဇွန်3ရက်မှာပြည်ညိုင်းမိသားစု27ရာစုပြည်လုံးတတိယစီစောက်နေလို့ကျွန်တော်ကကြားရတာလည်းရက်ပေါ့နော်။အဲ့ဒါအိုးတော့သူကပြန်ပြီးရတယ်ပြန်သွားပြီးဟိုဘက်မှာသူတို့ CSC ဘက်မှာအေးပြန်မှာပြန်ဆင်းနေပြီးတော့ကျွန်တော်တို့ရက်ပြန်ပြောမယ်ပြန်ညင်းမယ်ဆိုတော့ပြောတယ်ပေါ့နော်။ကျောင်းကျောင်းတော့ကျွန်တော်အကြံဉာဏ်ရထားတော့အဲဒီလာကကျင်းပဖို့တည်းလိုအပ်တဲ့သမန်းကောင်ဒီဂျီဘီတီစီဒါရီကျင်းပရမယ်ဆိုတဲ့အပေါ်မှာကျွန်တော်တို့အနေနဲ့တော့သဘောတူတယ်အဲ့ပေါ်မှာတော့အခုကျင်းပမယ်ရက်သမန်းကောင်ဒီတော့ပုံနဲ့ဂျီဘီတီစီအတင်းဟုတ်ဂျီဘီတီစီတော့ပုံနဲ့ဒီပေါ်မှာကျွန်တော်တို့အတူတူပုံပြနေတယ်ဒါနဲ့ကျွန်တော်တို့ဖတ်တော့တော့သဘောတူတာတော့ကျွန်တော်ကတော့ကျင်းပဖို့သဘောတူတာ
ညီလာခံမတိုင်ခင်မှာလုပ်ငန်းကော်မတီစည်းဝေးတွေနဲ့ UPDJC ခေါ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီစည်းဝေးစတာတွေကျင်းပရမှာဖြစ်ပြီးဒီစည်းဝေးတွေကျင်းပဖို့အတွက်အနည်းဆုံး15ရက်လောက်အချိန်ယူရမှာလည်းဖြစ်ပါတယ်။ဇွန်လ30ရက်နေ့မှာစတင်ကျင်းပနိုင်မယ့်အလားအလာနဲ့ပတ်သက်ပြီး KNU ခေါ်ကရင်အမျိုးသားအစည်းအရုံးရဲ့ဒုဥက္ကဋ္ဌဘရိုစောကွယ်ထူးဝင်းကအခုလိုပြောပါတယ
်။ကျွန်တော်တို့အလို့တဘောတည်တဲ့အချိန်မှာတော့အဲ့လိုတော့ဆိုပြထားတာပေါ့နော်။ဒါနဲ့ဒီဆက်မမှုတော့လည်းပြည်စလုံးကမရှိသေးဘူးလို့ကျွန်တော်တို့အဲ့လိုနားလည်တယ်။တိုင်းတော်လည်းကလည်းဖြည့်ရှိသေးတာသူတို့ကတော့ဒီရက်နောက်အစိုးရရဲ့စုပြည့်ချက်ပေါ်လေစိုးရကူရစုပြည့်ချက်ကိုကုလနဲ့ပြည်ရဲ့ဒီစည်းကမဆုံးဖြတ်လိုက်တယ်။ဒီရက်ဒီစည်းကမတိုင်ခင်ကဒီတစ်ခွဲ့ချင်းရဲ့သဘောထားတွေကိုသဘောထားတွေလည်းသူရယူတော့မှာပေါ့နော်။အဲ့ဒါရက်ကဖြစ်နိုင်မဖြစ်နိုင်ဘူးဆိုတာကျွန်တော်တို့လည်းပြည်စလုံးပေါ်မှာလည်းမသိဘူး။
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကျင်းပဖို့ကြံ့ကြာနေတာဟာအဓိကအားဖြင့်ပြည်ထောင်စုကခွဲမထွက်ရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးကိစ္စ၊လုံခြုံရေးကဏ္ဍအရတက်တွေပြန်လည်ပေါင်းစည်းရေးကိစ္စစတာတွေအပြီးအပြတ်မညီနိုင်နိုင်သေးတာကြောင့်လို့လဲသုံးသပ်တာတွေရှိနေပါတဲ့လောလောဆယ်လာမယ့်27ရာစုပင်လုံးတတိယအစည်းအဝေးမှာဆွေးနွေးပွဲရှိတဲ့အချက်တွေကိုဘရိုဆော့ဂွေထူဝင်းကအခုလိုဆက်ပြောပါတယ
်အခုကျွန်တော်တို့ခွင့်မထွက်ရနဲ့ကိုယ်ပိုင်ချက်တန်းကူစင်တဲ့အက်ဒီဒီကိုကျွန်တော်ဒီတော့ခေါင်းမှာဆွေးနွေးဆွေးနွေးတယ်ဘူးဒီညီလာငါပြီးမှနောက်မှဆက်ဆွေးနွေးအခုလောလောဆယ်ကတော့ကျန်တဲ့ဒီလူမျိုးကန္တာစီပွားရေးကန္တာနော်မြေရနဲ့တဘောပေါ့ဒီကိစ္စကိုကျွန်တော်ကိုကျွန်တော်တို့ဒါမျိုးမြင့်ချင်းညီလာခံဆက်ကြရုပ်ပြင်လို့ဒုတိယအစည်းအဝေးမှာအဆုံးဖြတ်ချက်ချလို့မရဘူးတဲ့ကိစ္စရတယ်ရဲ့နောက်ပြီးတော့ကျွန်တော်တို့ပြန်နေပြီးတော့ဆွေးနွေးမယ်ဆိုတဲ့ကိစ္စရဆွေးနွေးမယ်ဆိုတော့တိတ်တော့ပြန်လာမှရှိတော့
လက်ရှိရသားဆိုးရလက်ထက်မှာ2016ခုနှစ်ဩဂုတ်လမှာ27ရာစုပင်လုံပထမအကြိမ်2019ခုနှစ်မေလမှာဒုတိယအကြိမ်ကျင်းပခဲ့ပြီးဖြစ်ပါတယ် NCA ကိုတိုင်းသာလက်နက်ကိုင်အဖွဲ့ဆယ်ဘောကလက်မှတ်ရေးထိုးထားပြီးလက်မှတ်မရေးထိုးသေးတဲ့ကျုပ်မြန်မာနယ်စပ်အခြေစိုက်တိုင်းသာလက်နက်ကိုင်အဖွဲ့တွေကတော့27ရာစုပင်လုံတတိယအစည်းအဝေးကိုဖိတ်ကြားရင်တယောက်မှဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
ပြည်ဝင်းနောက်ကိုမိုးစော်ရန်ကုန်မြို့ကနေတရင်ပေးပို့ခဲ့တာပါအခုတော့ငင်းငင်းကြီးအတွက်ဆန္ဒပြခဲ့သူတွေရဲ့တရားရေးရင်ဆိုင်ရတဲ့အခြေအနေတွေကိုလည်းတင်ပြခြင်းပါတယ်တိုင်းသားဒေသကတိုက်ပွဲတွေရစဲကြီးနဲ့စစ်ပေးတင့်ပိတ်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးငင်းငန်းစွာဆန္ဒပြခဲ့ကြသူတွေကိုဥရီပုံမှန်အမျိုးမျိုးတက်ပြီးတပြည်လုံးမှာလိုက်လံတရားစွဲဆိုနေတာကတော့အယက်သားအစိုးရဖော်ဆောင်နေတယ်ဆိုတော့ဒီမိုကရေစီစနစ်နဲ့ငင်းငန်းကြီးအပေါ်မေးခွန်းထုတ်စရာဖြစ်လာနေတယ်လို့တက်ကြွလှရှားသူတွေကပြောဆိုလိုက်ပါတယ်။ကချင်ပြည်နယ်မှာကချင်ငင်းငယ်လှရှားသူတွေကိုတပ်မတော်ကအကြီးညိုပြက်စီတယ်ဆိုပြီးအတီးဖြတ်မှုပုံမှတ်တွေနဲ့ဆွဲသလိုရန်ကုန်မြို့မှာတော့ဆန္ဒပြသူတွေကခွင့်ပြုချက်တောင်းခဲ့ပြီးတော့ဆန္ဒပြခွင့်မပေးခဲ့ပဲဆန္ဒပြကြလို့ဆိုပြီးလူ18ဦးကိုရဲတပ်ဖွဲ့ကတပြိုင်တည်းထဲမှာတရားစွဲဆိုခဲ့တာဖြစ်ပါတယ်။တရားစွဲဆိုခံရသူတွေကတော့ဥပဒေကြောင်းအတိုင်းရင်ဆိုင်သွားမယ်လို့ပြောကြပါတယ်။မတ်စုမွန်ကစူးစီးတင်ပြထားတာပါ။
မြမအစိုးရတပ်နဲ့တိုင်းသားလက်နက်ကိုင်တပ်တို့ကြားပြင်းထန်တဲ့တိုက်ပွဲတွေအတွင်ပိတ်မိနေတဲ့ပြည်သူတွေကယ်ထုတ်ရေးနဲ့တိုက်ပွဲတွေအများဆုံးရပ်ဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မနောခွင်းကနေပြီးတော့ဒေသခံပြည်သူထောင်နဲ့ချီလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့လှုပ်ရှားမှုကိုဥဆောင်ခဲ့သူ၃ဦးဖြစ်တဲ့ဦးလောင်ဆောင်ဦးစော်ချက်နဲ့ဒေါ်နန်ပူတို့ကိုတပ်မတော်ရဲ့ဂုံတိတ်ကညှိုးနှွမ်းအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယပိုမှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အသရေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်တပ်မတော်ကဆွဆွဲချက်တွေဟာမမှန်ကန်တဲ့အတွက်အမှုကိုပါလက်ပေးဖို့အဆွဆွဲခရရသူတွေဘက်ကရှင်တွေကကချင်ပြည်နယ်တရားရုံးချုပ်လွှတ်တော်ကိုအမှုခြေဖြတ်လွှာတင်ပြခဲ့တာကိုတော့ဒီကနေ့အမှုတွေလက်ခံလိုက်တယ်လို့တရားစွဲဆိုခရရသူတဦးဖြစ်တဲ့ကချင်လူမှုဖွံ့ဖြိုးရေးအသင်းကဥဇော်ချက်ကပြောပြပါဗျ။မြကြီးနားမြို့တရားရုံးမှာဒီကနေ့ရုံးထုတ်ဆစ်ဆဲတဲ့အခြေအနေကိုသူကအခုလိုရှင်းပြပါဗျ
။ဒီနေ့ဒီလိုပါကျွန်တော်တို့ရှင်းနေဒီအထက်တရားလွှတ်တော်ဘက်ကစတင်ထားတဲ့ဥဒါသူတို့ဟိုအပေါ်ရုံးကလက်ခံပေးတဲ့ဘောပေါ့နော်။အဲအဲ့ဒါကကျွန်တော်တို့ဒီလုံခဲ့တဲ့ရုံးချင်းမှာဒီလိုဘက်ကိုဆစ်ဆဲတဲ့အချိန်မှာပေါ်ပေါက်ချက်အရကျွန်တော်တို့ကဒီအမှုကမခိုင်လုံဘူးခိုင်လုံမှုမရှိဘူးဆိုပြီးမှအဲကျွန်တော်တို့ကအထက်ရုံးကိုတက်တဲ့အချိန်မှာသူတို့ဒီအမှုနဲ့ပတ်သက်ပြီးမှလက်ခံတဲ့ဘောအဲ့ဒါကြောင့်ကျွန်တော်တို့ကိုရုံးချင်းနဲ့ယူလိုက်မှဒီလားဆက်ချစ်တဲ့ရုံးချင်းကြံခေါ်ထားတယ
်ဒီလိုပဲစစ်ပွဲတွေအများဆုံးခြုံငင်းရင်းနဲ့စစ်ဘေးတင့်ပြည်သူတွေကူညီကယ်ဆယ်ရေးဆန္ဒပြခဲ့ကြတဲ့ရန်ကုန်မြို့ကငြိမ်းချမ်းစွာလှုပ်ရှားမှုဥဆောင်သူတွေနဲ့ပူးပေါင်းပါဝင်သူပြည်သူစုစုပေါင်း18ဦးကိုလည်းဗဟန်းမြို့ရဲစခန်းရဲမှုကနေပြီးတော့ပုံမှန်20နဲ့တပြိုင်တည်းတရားစွဲဆိုခဲ့တဲ့အမှုမှာတော့တရားစွဲဆိုခံရသူတွေဘက်ကတရားဥပဒေလမ်းကြောင်းအတိုင်းရင်ဆိုင်သွားကြဖို့ပြင်ဆင်နေကြပါတယ်။တရားစွဲဆိုခံရသူမတ်တင်စာရှင်းလင်းရေးပြောပြတာကတော့
ကျွန်တော်ပုံမှန်20နဲ့အခုတည်းအောင်လုံးအမှုတွေအနေနဲ့ခါရဲတရားစွဲထားရဲအထက်မှမှပါတီရခံကြီးသူကြီးများဆင်းရတယ်မဲ့သူတို့ခုတော့တရားခွင့်ပြောက်သွားပြီပေါ့နော်။တော့အခုတည်းအောင်လုံးကသူ့အနေအားတီးတီးတရှုပ်စုတုံးချင်းစီပါတာပြီးတော့တရှုပ်စုကောင်းမှန်ကြည့်သူစေတာလည်းပါမှုရှိရဲ။တရားချင်းစီမှာတော့သူ့ကိုဥပဒေကြောင့်အရခုပေးမဲ့လူတွေရှိရဲ။ဒါပေမဲ့စပေါင်းပြီးတော့ဘယ်လိုပုံစံနဲ့တိုင်ဝင်သွားမလဲဆိုရဲစဉ်းစားချက်မျိုးဒါမျိုးတော့မရှိသေးဘူး။အဲ့တော့အဲဒီကမဲ့ရုံတရားရုံချုပ်သူတို့စစ်ဆေးရတဲ့အခါဘယ်လိုစစ်ဆေးလဲအဲဒီပြေပေါ်မှာဘယ်လိုမျိုးသူတို့ဒီတော့ပြန်ရလေအဲ့ကောင်အခြေပြန်ပြီးတော့ပဲဆက်လုပ်သွားကြမှာပေါ့
။တရားစွဲဆိုခံရသူနောက်တူဦးဖြစ်တဲ့ကိုသက်ဆွေမင်းကတော့မတရားစွဲဆိုခံရတဲ့အမှုဖြစ်တဲ့အတွက်ရှေ့နေမှာပါပဲကိုယ်တိုင်ရင်ဆိုင်သွားဖို့ပြင်ဆင်ထားတယ်လို့ပြောပါတယ
်။ရှေ့နေမြင်ကြလို့ဆိုတော့ဒီကိစ္စကြီးလို့ပြောတယ်။ကျွန်တော်ရှေ့နေမြင်ကြတော့ဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဆိုင်နေရတော့ဒီလိုမျိုးလည်းအဲ့ဒါကြီးတယ်ဆိုတော့ဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဒီလိုမျိုး
ဒီမိုကရေစီစနစ်နဲ့ညီညာရေးကတော့မေကွန်းထုတ်စရာဖြစ်နေတယ်လို့တရားစွဲဆိုခံရသူမတင်စာရှင်းလင်းရေးကပြောပါတယ်။ဒီနေ့ကအခုတရားဝင်လူလလနိုင်ငံကြီးတီတီပါဝင်အကျိုးစားရေးတီတီပါဝင်ဒေသလုံးဆောင်ဆောင်ရွက်ခါတော့ဒီမျိုးဥပဒေနဲ့တလုံးချလုပ်ပြီးတော့တရားစွဲရတယ်နောက်ရေးယူရတယ်ဆန်းစီရတယ်ရိုင်းနှက်တာတွေဒါဆိုရင်ဖြစ်တော့သမားပြပွဲဆိုတာလေညီမတို့ဒီမိုကရေစီစနစ်နဲ့ညီညာရေးကတော့
မကြသေးခင်ကပဲတက္ကသိုလ်ဝင်ခွင့်စာမေးပွဲအောင်စင်းတွေထွက်လာတာမှာအရင်နှစ်ကတည်းကဆိုင်အောင်ချက်ကျသွားတာကိုတွေ့ရပါတယ်။ပညာရေးစနစ်ဒုတိယရေးအတွက်လှုပ်ဆောင်နေတဲ့အချိန်မှာအခုလိုအောင်ချက်ကျသွားတာဘာကြောင့်ပါလဲ။အောင်ချက်ကောင်းပြီးနိုင်ငံတကာအဆင့်ကြီးတဲ့ပညာရေးစနစ်ဖြစ်အောင်ဘာတွေလှုပ်ဆောင်ဖို့လိုမလဲဆိုတော့တော်ဒါရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတရက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာတရက်ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ်ဆွနွေးကျင်တာကိုလူရင်းတူချင်းပြောဆိုရေးသားပြီးစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပေးဖို့ထားလို့လည်းရပါတယ်။ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းမှတ်ချက်ပေးဆွနွေးထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွနွေးကြဖို့တော်တော်ဆင်းရဲအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မနက်ဖြန်အင်္ဂါည VOA ရဲ့ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာတော်တော်ဆင်းရဲပါဝင်ဆွနွေးကြပါဦးလို့ထပ်မံဖိတ်ခေါ်ရလဲရပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်ချင်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့တရုတ်သွင်းကုန်တွေအပေါ်အခွန်တိုးမြှင့်ပြီးအခြားတင်းကြပ်မှုတွေလှုပ်လာမယ်ဆိုရင်အမေရိကန်ရဲ့တရုတ်တို့ရဲ့ကုန်သွယ်စီးပွားရေးသဘောတူညီချက်တွေဖြစ်လာမှာမဟုတ်ဘူးလို့တရုတ်နိုင်ငံကသတိပေးလိုက်ပါတယ်။တနင်္ဂနွေနေ့တုန်းကလှုပ်ခဲ့တဲ့နှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးပွဲနောက်ဆုံးအကြော့မှာတရုတ်နိုင်ငံကအခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ VOA သတင်းနောက်ဆယ်လက်တစ်ဆာဟုတ်ပေးပို့တဲ့သတင်းကိုတော့ကိုသားညွန့်ဦးပြောပြမှာဖြစ်ပါတယ
်။တနင်္ဂနွေနေ့ကပြည်ဆုံးခဲ့တဲ့နှစ်နိုင်ငံဆွေးနွေးပွဲအတွင်းမှာအမေရိကန်တရုတ်နှစ်ဖက်ကုန်သွယ်ရေးပြဿနာတွေကိုအပြည့်ထုတ်နိုင်ခြင်းမရှိခဲ့ပါဘူး။အမေရိကန်ကုန်စည်ဖွဲ့ပါတော့ကုန်သွယ်ဝင်ကြီး Wilbur Ross ကဦးဆောင်ပြီးတော့ဗနာယီနဲ့စိုက်ပျိုးရေးဌာနကအကြီးအကဲအရှိတွေပေါ်လာပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးမှာတရုတ်ဘက်ကကုန်သွယ်ရေးပူရှံမှုပြနေတာကိုရှော့ချပြီးအမေရိကန်ကုန်စည်ဖွဲ့ဟာတရုတ်ကုန်သွယ်ရေးတာဝန်ရှိသူတွေနဲ့ဆွေးနွေးနေကြတာဖြစ်ပါတယ်။တရုတ်ဘက်ကအမေရိကန်ကုန်ပစ္စည်းတွေကိုပို့ပြီးတော့ဝယ်ယူဖို့သဘောတူပေမဲ့တစ်ဖက်မှာတော့အမေရိကန်ကိုရောင်းမဲ့တရုတ်သွင်းကုန်တွေပေါ်ပါအခွန်တိုးကောက်တာနဲ့အခြားစီးကြပ်မှုတွေမလုပ်ဖို့တောင်းဆိုထားပါတယ်။အဲ့လိုမဟုတ်ရင်တော့နှစ်နိုင်ငံကြားမှာသဘောတူညီချက်ရလာစရာမရှိဘူးလို့တရုတ်နိုင်ငံရဲ့နိုင်ငံတကာကုန်သွယ်ရေးအဖွဲ့အစည်းကဒီလီယွန်ကပြောပါတယ
်။ Number 扩大进口呢
If that happens the base of the consensus with China and the United States
ဒီဆွေးနွေးပွဲကနေရလဒ်တွေကအခြေအနေဖြစ်လာမှာပေါ့
။ American ကုန်သွယ်ဝန်ကြီး Mr. Ross ဦးဆောင်တဲ့အဖွဲ့နဲ့တရုတ်ဒုတိယဝန်ကြီးချုပ် Liu He ဦးဆောင်တဲ့အဖွဲ့တို့အခုသတင်းပတ်ကုန်ဆွေးနွေးပွဲပြီးမှပူးတွဲထုတ်ပြန်ချက်ကတစုံတရာထွက်လာတာမရှိပါဘူး။ဒါပေမဲ့လို့တရုတ်ဘက်ကနောက်ပိုင်းထုတ်ပြန်ချက်ထဲမှာတော့အစည်းအဝေးမှာနှစ်ဖက်စလုံးအပြုသဘောဆောင်တဲ့သဘောထားတွေနဲ့အပြန်အလှန်ဆက်ဆံဆွေးနွေးခဲ့ကြတယ်လို့ဖော်ပြပါရတယ်။ဆွေးနွေးပွဲအသေးစိတ်ကိုတော့မပြောပါဘူး။တရုတ်နိုင်ငံရဲ့သဘောထားကတော့တရမတ်ထဲရှိပြီးတော့တင်းကုန်တိုးမြှင့်ရေးလဲပါဝင်တယ်လို့တရုတ်စီးပွားရေးပညာရှင်လီယွန်ကပြောပါရတယ
်။ It is very helpful to satisfy the Chinese people's pursuit for good life and request for quality economic development by expanding
ဘယ်ကံပါဝင်တခြားနိုင်ငံတွေစီကသွင်းကုန်တွေတိုးမြှင့်လက်ခံပြီးစီဝါရေးဖွံ့ဖြိုးမှုရေသွေးကောင်းမှုနဲ့ဘဝနေထိုင်မှုအဆင်ပြေချောမွေ့စေရေးအတွက်တရုတ်လူထုရဲ့လိုလားချက်တိုင်းပင်ရှိနေတာပ
ါ။သမ္မတ်ထရမ့်အစိုးရကတော့တစ်နှစ်ကိုဒေါ်လာဘီလီယံ50ခုရှိတဲ့တရုတ်နိုင်ငံရဲ့နည်းပညာရပ်ဆိုင်ရာပစ္စည်းတွေပေါ်ကုန်သွယ်ကွန်25ရာခိုင်နှုန်းကောက်ခံပြီးတော့ဒေါ်လာ150ဘီလီယံဘူးအထက်တရုတ်သွင်းကုန်တွေပေါ်မှာအခွန်တိုးကောက်မယ်ဆိုပြီးတော့ချင်းချောက်ပြောထားပါရတယ်။ Dago Domian and Nina Dunning and Bagale, American Air Baby Sap, Dionne, Charles Sapu Tokoni, Tindula Poma, Kondu Gomesubu of Yolavari. Deepoma American Little Mari Baga suing McGain Pilaglu. D. Danson or American Air Sapu Tokoni, Digashi, Pinari Toba, Bea Mushila Lemelu, Nebraska Pine, Wata Tolu Ykunde Puega, El John Giga Piovari.
If there's tariffs imposed, people think it's just farmers that get hurt. It's the entire community, the entire state.
Dilo da akon do kao ke me so yin, le da mari go ba thi gai le me lo lu re ga tin ja ba de. De ge ro ai ma shi de lu mu a tai wan de khu lo, pi ne de khu lo, sai pyo ye go a tha ya de. Nao a le bai a that data de khu lo go ba ta yao sei ma ba. Si wa ye so da ga akon pat tat sat nwe ni ba de.
Daimele Kentucky Pinaye Republican Party Chigegaro, Shishi Jano, American Sibai to Joshila Mava, Sugra Tamaye, Dissina Jago, Tokamale.
In the long term, if you just have a long term.
Yeshi Jimesu, you know, Daha, Shishi Sinza Losaune Kesava. Now Musa Dwe, Giame Tine, General Simpi Dwamava.
Gonzalezin Wamaro, Mapishin, I be a digger, Jonya Jinaku Shiniwari. But one Kugaro, Do Suyaye, Samu Waradu Poma, American Baga, Blue Dombian Kindram Lesurawa. Julia Chakaro, Nagurian, Iran Sanya, Yu Tankamurigu, Chuponi, ZDE, Tilkongari Gomigu, Tabra Trump, Suya Blue, Kindum Lesura Pipari.
Good Tanyum, Jogan Pipari. Yuani told me in the season in a Padalo, Weman Jan Bijene, did the chin down in it, so you know, Vue email is a Burmese at Vue News Dogongo, Sayitan and Ru, Sanega at the Sinle, Saturday Mare, Lisa, Vue Mumawai, a season to send Sanita Mashia Nazanga, Yangon Saraji. Yangon Musovi, Pipo Nemare. Tonoruku told me that VOA Radio season PV Jimabe, VOA Mimabe, Yumi Danya season ago. Asia says 7, Jerusalem Ani, Panyu Shizanemare. Aguro, Jani did a chain daughter ma, the name Jinjo go, Kuzo Wen Nanga, Kyokya Bimaba.
Guatemala Nanga Muro, Guatemala Mu Niga, Midam Bagwebi, Nina Machide, Giare, Choye, Tutate Migure, Piare Ponan Dorado, Nezon, Luna Sangaute, Son Torello, Biane Kunikagua, Tanaga Jobare, Midam Bagwemujan, Lubound, Tanjo, Tika Dozirama, Nasejogu, Sekutamu Piniarelo Sobare, Gabu Mu, Afkam, Badae Gonzong, Natan Lok Sue Yoshine, Nea Nima, Tignit Nila Nima, Adegam Bunquetamat Uga, Bunqueta Kerajau. လူခုနှစ်ဦးတည်ဆုံးပြီးအများအပြားလဲထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကထိတ်တန်းစစ်ဖက်ခေါင်းဆောင်တအုပ်ကိုရာထူးအပြောင်းလဲလုပ်လိုက်ကြောင်းမြောက်ကိုရီးယားအခြေစိုက်ဒီခါမှာငါတောင်ကိုရီးယားအခြေစိုက်ရုံးဟောက်တဲ့နေရာမှာဖော်ပြထားပါတယ်။အခုလိုစစ်တပ်အတွင်းထိတ်ပန်းဆိုင်ရာခေါင်းဆောင်တွေပြောင်းလဲမှုလုပ်တာဟာမျိုးဆက်ကွာဟာမှုကိုပြောင်းလဲတဲ့သဘောမျိုးဖြစ် ာခွန်တိုးကောက်တာတွေအပြင်တခြားနည်းနဲ့အကယ်၍အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသာချင်းချောင်းနေမယ်ဆိုရင်အမေရိကန်နဲ့တရုတ်နိုင်ငံအကြားဘာကုံတွယ်ရေးစီးပွားရေးသဘောတူညီချက်မှရရှိမှာမဟုတ်ဘူးလို့မနေ့တုန်းကပဲတရုတ်ကအမေရိကန်နိုင်ငံကိုသတိပေးပြောကြားလိုက်ပါတယ်။နိုင်ငံကြားကုန်သွယ်ရေးဆိုင်ရာတင်မာမှုတွေကိုညှိနှိုင်းမှုအတွက်အမေရိကန်ကုသရေးဝန်ကြီးဝေဘာရော့စ်နဲ့တရုတ်ဒူးဝန်ကြီးချုပ်လျူဟေးတို့မနေ့တုန်းကဘီဂျင်းမြို့မှာဆွေးနွေးပြီးမှတရုတ်ဘက်ကသတိပေးပြောကြားလိုက်တာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမောင်ဖြစ်ပြီးအတမ်းပိုင်းဆိုင်ရာအင်ဂျင်နီယာရော့Linus Rimkus ဖြစ်ပါတယ် VOA American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲနဲ့9:00နာရီအထိလိုင်းဒူမီတာ7925ရို့အနီးထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာည9နာရီအစီအစဉ်မှာကျွန်တော်တို့ပြန်ဆောင်ရအောင်ပါဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this